မြန်မာနိုင်ငံကကုမ္ပဏီတစ်ခုမှဖမ်းဆီးချုပ်နှောင်ခံထားရတဲ့တောင်ကိုရီးယားနိုင်ငံသား19ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ရှမ်းပြည်နယ်တာချီလေးမြို့ကတရားမဝင်ကုမ္ပဏီတစ်ခုမှချုပ်နှောင်ခံထားရကနေမြန်မာစစ်တပ်နဲ့ရဲအာဏာပိုင်တွေရဲ့အကူအညီနဲ့ကယ်ထုတ်နိုင်ခဲ့တာလို့လည်းတောင်ကိုရီးယားနိုင်ငံရဲ့ဌာနကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းဒီကုမ္ပဏီတွေကိုမြန်မာရဲတွေကဝင်ရောက်စီးနှင်းပြီးတဲ့နောက်ကယ်တင်ခဲ့တဲ့ဒီကိုရီးယားတွေကိုပြခဲ့တဲ့တင်းနယ်လာနေကရန်ကုန်ကိုဘေးကင်းကင်းနဲ့လွှဲပြောင်းနိုင်ခဲ့တယ်လို့ကိုရီးယားနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။သူတို့ကိုချုပ်နှောင်ထားတဲ့ကုမ္ပဏီဟာဘလို့ကုမ္ပဏီမျိုးလဲဒီကိုရီးယားနိုင်ငံသားတွေဟာဘယ်သူတွေလဲဆိုတာတော့နိုင်ငံရဲ့ဌာနကထုတ်ပြန်ဖို့ညှင်းဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြောခွင့်ရကလည်းဘာမှမှတ်ချက်မပေးသေးပါဘူး။ဒီလူတွေကိုအမျက်များများရမယ်လို့ကုမ္ပဏီကမလုံနေနဲ့ဆွဲဆောင်ခဲ့တာလို့ကိုရီးယားရုပ်သံ KBS ကသတင်းထုတ်ပြန်ပါတယ်။ဒီနှစ်ပိုင်းအတွင်းမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကနေဆက်တွေမှာအွန်လိုင်းရင်းနှီးမြှုပ်နှံမှုလိမ်လည်တာတွေတရားမဝင်ကာစီနိုလောင်းကစားတွေနဲ့အယောင်ဆောင်ချစ်ချင်းမြတ်တာဇလန်းဖန်တီးတာတွေအများအပြားဖြစ်လာတာပါအဲ့ဒီအတွက်လူထောင်ပေါင်းများစွာဟာရာဇဝတ်ကိုင်းတွေရဲ့လူကုန်ကူးခံရပြီးအွန်လိုင်းအလိန်အညာစင်တာတွေမှာအတင်းအဓမ္မအလုတ်စေခိုင်းခံနေကြရတယ်လို့ဩဂုတ်လအတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်ခင်ဗျ